Yakan gan lon data ga phan si ya mi ye le si pye rue the ga 14 lout da rue ne saka pyan rue apa win pat tat swet nwe tu lu 20 ro ko lu win mu chi jet yin a ye paw upade ne maung daw tya yong ga thong dan 5 nit si cha mat lai ba de tu ro ko lu kong ku mu ne le tya swet so tha bi la mae july la ma tya yong tin cha na bu le shi ni ba de ပြစ်ဒဏ်ခံရသူတွေဘက်ကလုံလောက်တဲ့ခုခံခြေပါခွင့်တွေရှိနေမလားဆိုတာကိုမတင်ကြီးထိုက်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလေစီးထွက်ပြေးကြသူ200ကျော်တို့ကိုတင်ဆောင်ပြီးမလေးရှားနိုင်ငံစီဦးတီမောင်းနေရင်ရခိုင်ကမ်းလွန်မှာမြန်မာရေတပ်ကဖမ်းဆီးခံလိုက်ရတဲ့ထဲကဆက်လီဝန်တန်းနေတဲ့စကပြန်းကြီးအပါအဝင်လူ20ရို့ကိုမောင်းတော်တရားရုံးက1949ခုနှစ်လူဝင်မှုကြီးကြပ်ရေးအရေးပေါ်အဲ့ဥပဒေပုံမှာ73တင်းနဲ့ထောင်ဒဏ်5နှစ်စီချမှတ်လိုက်ပါတယ်။မောင်းတော်မျိုးကရှေ့နေကြီးဦးအောင်ကျော်ညွန့်ကပြစ်ဒဏ်ချမှတ်လိုက်တဲ့အခြေအနေကိုအခုလိုပြောပါတယ
်။အဲ့ဒီလူ20ကိုလာဝါကပုံမှာ73တင်းနဲ့အဲ့ဆွေးနဲ့မင်းရဲ့အမိန့်ချတာသူကမင်းနဲ့ချတာမဟုတ်ဘူး။လာဝါကပုံမှာနေစရတဲ့လာဝါကမင်းနဲ့ချတာသူကမင်းနဲ့ကတရားစိုးကြလို့မရှိသေးဘူး။အဲ့ဒါကို yongjin de ba do se tu ye ni ga yongjin de ba o lan sok pa lao sin da le na wa ga u de to mo ne ga ti ru ga a chi chi de lo wen ga ne de sa ra ba lu jong gu mu u bu de ne ga la lu jong gu mu ne sa se bi do a ra mo ne se sa ra le chi de le mi si ya de e ni tu za de lu jo la
နိုင်ငံတွင်းနဲ့နိုင်ငံပြင်ပကိုတရားမဝင်ကူးလူသွားလာသူတွေအတွက်ချမှတ်ထားတဲ့လွင်မှုကြီးကြပ်ရေးအရေးပေါ်အဲ့ဥပဒေပုံမှ73တိအရာအမြင့်ဆုံးပေးနိုင်တဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အခုပြစ်ဒဏ်ခံရသူတွေကိုတော့ဘူးသီးတောင်ထောင်မှထားရှိမှာဖြစ်ပါတယ်။တရားမဝင်နေဆက်ဖျက်ချုပ်ခဲ့တယ်ဆိုတော့ကိုပြစ်ဒဏ်ချမှတ်ခံရသူအားလုံးတို့ကဝန်ခံခဲ့တာဖြစ်တယ်လို့လည်းရှင့်နေကြီးဦးအောင်ကျော်ညွန့်ကပြောပါတယ်။ဒီလူတွေကိုနောက်ထပ်လူကုန်ကူးမှုနဲ့လည်းတရားစွဲဆိုထားပြီးလာမယ့်ဇူလိုင်လအတွင်းမှာကြားနာမှာဖြစ်ပါတယ်။အခုပြစ်ဒဏ်ချမှတ်ခံရသူတွေရဲ့နာမည်တွေကိုတော့အတိအကျမပြောနိုင်ဘူးလို့ရှင်းနေကြီးဦးအောင်ကျော်ညွန့်ကပြောပါတယ
်။ပေါင်းတော့ဒေသကမပေါဘူး။လူစီရင်ကြည့်ကြကြလူမစဲရောပြောလို့မရဘူး။တရားဝင်တိုင်းပါတယ်၊ရန်ကုန်တိုင်းပါတယ်၊သမင်းတိုင်းပါတယ်။အဲ့လိုမုံပြင်းနေပါတယ်။အဲ့ဒါကြောင့်ဒီဖိုင်ကြီးနဲ့ရောက်ပါတယ်အိုင်ဂျက်ကမူဂျလေကျောက်တော်ဒီပြောက်ပါကလားလို့ရှိဒီပြောက်ကြောင့်ကျတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလေစီးပြေးတွေကိုအရှိတောင်အရှနိုင်ငံတွေစီတရားမဝင်ပို့ဆောင်မှုနဲ့ဆွတ်ဆွဲပြီးလူ၅ဦးတို့ကိုလည်းဖမ်းဝရမ်းထုတ်ထားပါတယ်။ပြီးခဲ့တဲ့မေလရခိုင်ကမ်းလွန်ကနေဖမ်းဆီးရမိတဲ့ဆက်လီမှာလူပေါင်း208ယောက်တင်ဆောင်လာခဲ့တာဖြစ်ပြီးအများစုကဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပါတယ်။ဒီထဲက189ဦးတို့ကိုတော့ဘင်္ဂလားဒေ့ရှ်ဘက်ကိုပြန်လည်ပို့ဆောင်ပြီးဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကလက်မခံသေးတဲ့အကျန်းနဲ့73ဦးတို့ကတော့ရခိုင်ပြည်နယ်တွင်းမှာတောင်တင်နေသေးဖြစ်ပါရဲ့ရှင်